လာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ13ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေတိုက်ထုတ်နေပါပြီ။ကျွန်မနှောင်းလာပါအခုအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရောက်ရွှေပြောင်းဝင်ရောက်သူတွေအနေနဲ့အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေရဆိုရင်အမြင်နဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခံယူခွင့်တားမြစ်သွားမဲ့မူဝါဒတွေကိုအစိုးရကကြီးညာလိုက်ပါတယ်။ဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲတွေကြောင့်ဟောင်ကောင်လူစိတ်မှာပြပောက်ကိုထွက်မဲ့လူကြောင်းခီးစဉ်တွေဒုတိယနေ့ဖြစ်ဒီနေ့လည်းဖြစ်လာရပါတယ်။ဆက်လက်ထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မခင်ဖြူတွင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။မွန်ပြည်နယ်နဲ့တနင်္သာရီတုံးတို့မှာလူ60ထက်မနည်းတိဆုံခဲ့ရတဲ့မိုးအကြီးကျယ်ရွာသွန်းပြီးတော့ရေကြီးမြေပြိုနေတဲ့အခြေအနေခုနောက်ဆုံးဘလို့ရှိပါသလဲ
။ဖြစ်ချင်းဖြစ်တာကတရရနေ့ဖြစ်တာဗျ။တရရနေ့မြေကြီးမှာဖြစ်တာ။အလောင်းကဒီနေ့မှာတွေ့တာ။လွဲတော
့ရှင်းမြွနယ်လူမှုအကျိုးဆောင်အဖွဲ့အတွင်းရင်းမှုဦးအောင်နိုင်ဝင်းကပြောသွားတာပါအပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ရသေးတောင်မြွနယ်ဖက်မှာဆန်အပါဝင်ဆန္ဒရိတ်ခါတည်ယူခွင့်ကိုရှေ့တက်ကပိတ်ပင်ထားတဲ့အတွက်ဒေသခံတွေရိတ်ခါပြတ်တော့မဲ့အခြေအနေရင်ဆိုင်နေရပါတယ်မြန်မာနိုင်ငံကရေဘေးနဲ့လူမှုအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေကိုပေးအပ်ပါတယ်ဒီလိုသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကြောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
အမေရိကန်ရဲ့ရွှေပြောင်းဝင်ရောက်သူတွေအနေနဲ့ကျန်းမာရေးနဲ့နေထိုင်စားသောက်မှုတွေအပါအဝင်အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေရဆိုရင်အမြင့်တဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားအဖြစ်ခံယူခွင့်တားမြစ်သွားမဲ့မူဝါဒအသစ်ကိုသမ္မတဒေါ်နယ်ထရန့်ဆိုရကကြေညာလိုက်ပါတယ်။စီမင်းသေးဟာအမေရိကန်ကိုလာကြမဲ့သူတွေနဲ့ဆက်လက်နေထိုင်သွားမဲ့သူတွေအနေနဲ့ကိုယ်ဟာကိုချေတော့ဖို့ကိုရည်တည်နေအောင်အားပေးရရောက်မှာဖြစ်ကြောင်းလဲအမေရိကန်ပြည်တော်စုနိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာနယာယီညွှန်ကြားရေးမှူးကန်ကွန်ချင်နယ်လီကမနေ့ကမူဝါဒအသစ်ကြေညာရမှာပြောဆိုလိုက်တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာစတင်အသက်ဝင်မဲ့စီမင်းသစ်အရ3နှစ်တာကာလအတွင်းသတ်မှတ်ထားတဲ့ခန်းစားခွင့်အကူအညီတွေကိုတစ်နှစ်ကျော်ကြာရယူခဲ့သူတွေအကျုံးဝင်မှာဖြစ်ပါတယ်။မဒီဂိတ်ကျမကြီးဆက်ရှောက်မှုအစားအသောက်ခမဲ့ဝယ်ယူခွင့်နဲ့နေစရာအကူအညီတွေပါဝင်အစိုးရကထောက်ပံ့ပေးထားတဲ့ခန်းစားခွင့်တွေကတစ်လအတွင်းအမျိုးအစား2မျိုးကိုရယူနေရဆိုရင်တော့နှစ်လဖြစ်သတ်မှတ်သွားမှာလည်းဖြစ်ပါတယ်။အမြဲတမ်းနေထိုင်ခွင့်ရသူတွေဖြစ်လာမဲ့သူတွေအနေနဲ့အနာဂတ်မှာဆွေးရထောက်ပံ့နေဖို့ဆက်ပြီးမိကိုနေရာမျိုးမဖြစ်စေဖို့ရည်ရွယ်တဲ့အနေနဲ့မူရတ်တကိုကျင့်သုံးရတာဖြစ်တဲ့အကြောင်းလဲမနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲတွင်ယာယီညွှန်ကြားမှုကုချင်နယ်လီကပြောဆိုခဲ့ပါတယ်
။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးတဲ့နောက်ဒီကနေ့မှလည်းဟောင်ကောင်ကနေထွက်ခွာမဲ့လေယာဉ်ခင်းစဉ်အားလုံးကိုဒုတိယမြောက်နေ့အဖြစ်ဖြတ်လိုက်ရပါတယ်။ဆန္ဒပြသူတွေကလေဆိပ်အတွင်းခီးတဲ့ထွက်ခွာဂိတ်တွေအထိလာရောက်ပြီးတော့ပိတ်ဆို့ထားခဲ့တာကြောင့်ခီးတဲ့တွေအတွက်ဝန်ဆောင်မှုတွေရပ်သွားခဲ့ရပြီးမိနစ်ပိုင်းအကြာမှာပဲလေဆိပ်အာဏာပိုင်တွေကခီးစဉ်တွေဖြတ်ဖို့အတွက်ဆုံးဖြတ်လိုက်ရတာပါ။ဆန္ဒပြဝယ်တွေကြောင့်ပထမတရက်ကလေရင်ခီးစဉ်ရာနဲ့ချီဖြတ်ပစ်လိုက်ရပြီးတဲ့နောက်ဒီကနေ့လေဆိပ်ကိုပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့ကြိုးစားပေးမယ်လို့အဆင်မပြေဖြစ်ခဲ့ရတာပါ။ဒီတော့အတွင်းမှာပဲဟောင်ကောင်ကလူမှုဆန္ဒပြဝယ်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကဆန္ဒပြသူတွေကိုအင်အားသုံးနေနေခဲ့တဲ့အပေါ်မှာစိုးရိမ်နေတဲ့အကြောင်းလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့ပြောဆိုလိုက်ပြီးဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့တောင်းဆိုလိုက်ပါတယ်။ဗဏ္ဍာရေးအရာအချက်ချကြတဲ့မျိုးတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအကြမ်းဖက်မှုတွေနဲ့မတိမငိမ့်အခြေအနေတွေတိုးလာနေချိန်မှာပဲအခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရူဘတ်ကိုဗေးကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဟောင်ကောင်မှာရာဇဝတ်မှုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းတရားစီရင်နိုင်တဲ့ဥပဒေမူကြမ်းတရက်ကိုကန့်ကွက်ရကနေဆန္ဒပြပွဲတွေဖြစ်ပေါ်နေတာအခုဆိုရင်သတင်းပတ်7ပတ်လောက်ရှိနေပါပြီရှင်
။ရုရှားနိုင်ငံမှာမကြာခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာတာမန်သဘောလောက်ဖြစ်ရုရှားဆိုရကဒီကနေ့ပဲပြောဆိုလိုက်တယ်လို့တိုက်ပြည်မှာနိုင်ငံရေးအချက်အလက်တွေကြုံနေရတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေဟာကြီးကြီးရဲ့ကိစ္စမဟုတ်တဲ့အတွက်သမ္မတဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိကြောင်းလည်းပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုပြောလိုက်တာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကခက်ချင်းချင်းကင်တွယ်ခဲ့တဲ့ပုံမှာလည်းကာကွယ်ပြောဆိုသွားပါတယ်။မော်စကိုမြို့တော်ချက်ချာနေရာမှာတနင်္ဂနွေနေ့ကလူပေါင်းထောင်ထောင်ချီပါဝင်ခဲ့တဲ့ဆန္ဒပြပွဲမှာတော့လာမယ့်ဒေသနဲ့ရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စီတော်တော်များများပါဝင်ခွင့်မရတဲ့ပုံကန့်ကွက်ခဲ့ကြတာပါ။ဒီနေ့ကလည်းဒီနေ့ကဆန္ဒပြပွဲဟာရုရှားနိုင်ငံမှာ၈နှစ်အတွင်းအကြီးမားဆုံးလည်းဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့လအတွင်းဆန္ဒပြပွဲတွေမှာဆန္ဒပြသူထောင်ထဲချီပြီးတော့လည်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ရုရှားအနာမဏီကတော့ရှင်ပြန်ခွင့်မရတဲ့ကိုယ်စီရီယာ2021ခုနှစ်လွှတ်တော်ရွေးကောက်ပွဲအကြိုဖြစ်အများကမြင်ကြတဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်ရမှာထောက်ခံသူတွေရဲ့လက်မှတ်အလုံးလောက်မရဘူးဆိုပြီးပြောဆိုထားကြပါတယ်။
ဩစတြေးလျနိုင်ငံဆီဒနီမြို့နယ်မှာဂျားနဲ့ထိုးပြီးလိုက်လံတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရသွားပါတယ်။လူတွေနေ့လယ်စာအပြင်ထွက်စားကြတဲ့အချိန်စီးပွားရေးအရအချက်ကြာကြတဲ့မြို့နယ်ကောင်မှာမြို့သားတယောက်ကလမ်းသွားလမ်းလာတွေကိုဂျားနဲ့ထိုးတိုက်ခိုက်ဖို့ကြိုးစားခဲ့တာလို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။Twitter လူမှုကွန်ရက်ပေါ်ကြက်လာတဲ့ဗီဒီယိုတွေထဲမှာတော့တိုက်ခိုက်သူလို့ယူဆရတဲ့သူကကားရီရှုပ်နေတဲ့မီးပွိုင်းတစ်ခုမှာကားဒဇင်းပေါ်ကိုခုန်တက်အာရဗ်ဘာသာစကားနဲ့အလာအက်ဘာအလာအရှင်သာလျင်ကြီးမြတ်တယ်လို့အော်ဟစ်ပြီးတော့ဓာတ်တလတ်နဲ့ဝင်ရန်တိုက်ခိုက်ဖို့ကြိုးစားတာကိုတွေ့ရပါတယ်။ဒါပေမဲ့ကားကဘိန်းရွှေ့လိုက်တဲ့အချိန်မှာလမ်းပေါ်ကိုသူလဲကျသွားခဲ့ပြီးအဲ့နောက်သူနဲ့ထိတိုက်တွေ့တဲ့အမျိုးသားတယောက်ကိုငါ့ကိုပြစ်လို့အော်ဟစ်ပြီးတော့ရှေ့ဆက်ပြေးထွက်သွားခဲ့တာပါ။နောက်ပိုင်းမှာတော့လမ်းသွားလမ်းလာတွေကသူ့ကိုဝိုင်းဝန်းဖမ်းဆီးခဲ့ကြပါတယ်။ဓာတ်တံရရသွားတဲ့အမျိုးသမီးရဲ့အသက်အန္တရာယ်ကတော့စိုးရင်စရာမရှိခဲ့ပါဘူး။အခုတိုက်ခိုက်မှုဟာတစ်ဖက်ကရန်စားလို့လုပ်တာမျိုးမဟုတ်ဘဲသူ့ဘက်သာဒီတသက်လိုက်လံတိုက်ခိုက်တာမျိုးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါရရှင်။
ဒီရီအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စစ်ချရတဲ့ခုံတွယ်ဖက်စည်းဝင်နိုင်ငံဖြစ်ကနေထုတ်ပယ်ခံခဲ့ရတဲ့ပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။အာရှတဲ့ကအိန္ဒိယနိုင်ငံကြားခုံတွယ်ရေးအငြင်းပွားမှုတွေကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ခုံပစ္စည်းအမျိုးအစားတချို့ကိုတင်သွင်းဝင်ပုံမှုကန့်သတ်ထားတဲ့ခုံတွယ်ဖက်နိုင်ငံစည်းအသစ်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့ကပဲတောင်ကိုရီးယားနိုင်ငံကကြေညာလိုက်တာပါ။နိုင်ငံကစည်းမျဉ်းတွေကိုချိုးဖောက်ပြီးပြည်ပပို့ကုန်တွေကိုထိန်းချုပ်တဲ့နိုင်ငံတွေအတွက်သတ်မှတ်ချက်အသစ်ကိုပြဋ္ဌာန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားခုံတွယ်ရေးဝန်ကြီးဆွန်ယွန်မိုကပြောဆိုထားပါတယ်ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကေဆေကိုကတော့ပြည်ပပို့ကုန်ဆိုင်ရာနိုင်ငံတကာစီးပင်းစည်းကမ်းတွေကိုဂျပန်နိုင်ငံဘက်ကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှင်းမပြနိုင်ဘူးလို့လည်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါကုန်သွယ်ရေးအငြင်းပွားမှုတွေကြုံနေရတဲ့နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်နေရမှာဂျပန်နိုင်ငံကလည်းကုန်သွယ်ရေးထူးခံစားခွင့်ရနိုင်ငံစင်းတွေကနေတောင်ကိုရီးယားကိုထုတ်ပယ်ထားပါတယ်ဂျပန်နိုင်ငံကတော့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလူညုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကိုရီးယားကိုဂျပန်နိုင်ငံကကျူးကျော်သိမ်းပိုက်ခဲ့တဲ့စစ်ကာလအတွင်းအတင်းအကျပ်အလုပ်ခိုင်းစေခံခဲ့ရတဲ့ကိုရီးယားနိုင်ငံသားတွေအတွက်ဂျပန်ကုမ္ပဏီတွေကနင်းနာကြေးပေးဖို့မကြသေးရင်တော့ပဲတောင်ကိုရီးယားတရားရုံးကဆုံးဖြတ်ခဲ့တာကိုတုံ့ပြန်တဲ့လုပ်ရဖြစ်နေလဲအများကရှုမြင်ထားကြပါတယ်
မုတ်တုံမိုးကြီးပြီးရေကြီးရေရှမ်းတာတွေကြောင့်တိတ်ဆုံးသူ200နီးပါးရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံကပြည်နယ်လေးခုမှာကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေလိုက်လံပေးနေပါတယ်။ရေပေးကြောင်လူပေါင်းတန်းကျော်ဥယျာဉ်တွေကနေစွန့်ခွာခဲ့ကြတာပါ။အနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ကေရာလာ၊ကာနာတကာ၊ဂူဂျရတ်နဲ့မဟာရာရှ်ထရာပြည်နယ်တွေမှာမိုးကြီးကျယ်ရွာသွန်းပြီးတော့မြစ်တွေရေရှမ်းတာကြောင့်ရေပေးတံကိုဆူဆူဝါးဝါးခံနေရတာပါ။တောင်ပိုင်းကေရာလာပြည်နယ်ကတော့ရေပေးတံကိုအဆိုးဆုံးခံရတဲ့ဒေသဖြစ်ပါတယ်။မိုးနဲ့နဲ့ညော့သွားပြီးရေပြန်ကျလာနေတာကြောင့်အကူအညီလိုအပ်နေတဲ့နေရာတွေမှာရှာဖွေရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပို့ပြီးတော့လှုပ်လာနိုင်တယ်လို့ဆိုရတာဝန်ရှိသူတွေကတော့ပြောပါရယ်။ကေရာလာပြည်နယ်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းနှစ်တရာနီးပါးကာလအတွင်းမှာအဆိုးဝါးဆုံးရေပေးတံကိုခံခဲ့ရတယ်လို့ဒီရေပေးကြောင့်လူ450လောက်သေဆုံးခဲ့ရတာပါရှင်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါကူးစက်မှုတွေစမ်းသပ်ကူးသနေတဲ့ဆေးမျိုးစား၄ခုနဲ့နှစ်ခုကထိရောက်မှုရှိနေတဲ့အတွက်လူနာတွေအားလုံးအတွက်အသုံးပြုတော့မှာဖြစ်ပါတယ် REGN EB3 နဲ့MAB114 မျိုးစားဆေးနှမျိုးနဲ့စမ်းသပ်ကူးသရာမှာတည်ဆုံးမှုနှုန်းဟာ17ရာခိုင်နှုန်းအောက်ထိရောက်ချသွားခဲ့တာပါစမ်းသပ်သုံးဆနေတဲ့နောက်ထပ်ဆေးအမျိုးအစားနှစ်ခုကတော့တည်ဆုံးမှုနှုန်း33ရာခိုင်နှုန်းအထိရှိနေပါတယ်တည်ဆုံးမှုနှုန်းနည်းပါတဲ့ဆေးဝါးအသစ်ကြောင့်လူနာတွေအနေနဲ့စောစောဆီဆီကူးသမှုခံယူလာကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုခဲ့ပါတယ်ကွန်ဂိုနိုင်ငံမှာနှစ်နဲ့ချီကျုံနေရတဲ့အီဘိုလာရောဂါကြောင့်လူပေါင်း1800ကျော်သေဆုံးခဲ့တာပါပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်လည်းအီဘိုလာရောဂါတိုက်ဖျက်ရေးမှာအခက်အခဲတွေကြုံနေရတယ်လို့ရောဂါဖြစ်ပွားမှုအခြေအနေမှန်ကိုသဘောမပေါက်ကြတဲ့အတွက်ကူးစက်ခံရခြင်းမှာကုသမှုခံယူရမျိုးမရှိဘဲအိမ်မှာသာနေနေရတဲ့အတွက်ကူးစက်ပြန့်နှံ့မှုတွေပုံမှန်ကြီးထွားလာနေတာလည်းဖြစ်ပါတယ်
ကိတ်တဲ့နယူးဇီလန်နိုင်ငံမှာအဆိုးအဆုံးကြုံခဲ့ရတဲ့တနက်ပစ်ခတ်တိုက်ခိုက်မှုအပြီးတနက်ပြန်လည်ဝယ်ယူတဲ့အစီအစဉ်တစ်ခုကိုစတင်လှုပ်ဆောင်ခဲ့တာပါတော့တနက်လက်ဝယ်ပိုင်ဆိုင်ထားသူတွေကတနက်အလက်ပေါင်း1000ကျော်ကိုလာရောက်အနံခဲ့ကြပါတယ်။ပ ီးခဲ့တဲ့မတ်လကခရစ်ချတ်မြို့ကဗလီနှစ်ခုမှာတနတ်သမားတအုပ်ရဲ့ပြစ်ခတ်မှုကြောင့်လူ52ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပြီးတဲ့နောက်တိုက်ခိုက်ရေးသုံးအော်တိုမက်တစ်နဲ့ဆီမီအော်တိုမက်တစ်တနတ်အများစုအုံပြုခွင့်ကိုနယူးဇီလန်မှာတားမြစ်ထားတာပါတနတ်ပြန်လည်ဝယ်ယူတဲ့အစီအစဉ်စခဲ့ပြီးတဲ့ပြီးခဲ့တဲ့လကစလို့တနင်္ဂနွေနေ့အထိလာရောက်အနန္တဲ့တနတ်အလက်ပေါင်း 1,000 ကျော်ရှိခဲ့ပါတယ်တနက်တွေကိုဘဲကရတယ်လေဘဲတော့ငါရတယ်လေဆိုတာမမေးပဲဘဲသူမဆိုလာရောက်အနန္တနိုင်အောင်လှုပ်ထားတဲ့နောက်ထပ်တီးခြားအစီအစဉ်တစ်ခုမှာလည်းတနက်1200ကျော်လာရောက်အနန္တရှိတယ်လို့နယူးဇီလန်ရဲတပ်ဖွဲ့ကပြောပါတယ်အခုတနက်ပြန်ဝင်တဲ့အစီအစဉ်ကိုတော့ဒီဇင်ဘာလ20ရက်နေ့အထိဆက်ထားမှာပါဆိုရတဲ့ပြစ်ခတ်မှုကြုံခဲ့ရပြီးတဲ့နောက်ပိုင်းနယူးဇီလန်မှာလက်နက်ကင်ဆောင်မှုဥပဒေကိုတင်းတင်းကျပ်ကျပ်ချမှတ်ကင်တွယ်သွားဖို့ဥရိုပလွှတ်တော်အမတ်တွေကကတိပြုထားကြတာပါမက်စလာပြစ်ခတ်မှုဖြစ်ပွားပြီးသတင်းနှစ်ပတ်အကြာမှာပဲဆီမီအော်တိုမက်တစ်တနက်ကင်ဆောင်ခွင့်တားပြင်းတဲ့ဥပဒေမူကြမ်းတရက်ကိုလွှတ်တော်မှတင်ပြခဲ့ကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီ1996ခုနှစ်ကလူ36ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုအပြီးမှာလည်းအခုလိုမျိုးတနက်ပြန်လည်ဝယ်ယူတဲ့အစီအစဉ်လုပ်ခဲ့ပြီးအဲ့ဒီအချိန်တုန်းကတနက်6သိန်းခွဲပြန်လည်သိမ်းယူနိုင်ခဲ့ပါတယ်ရှင
်။ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးအပြင်းထန်ရွာပြီးတော့မြေပြိုလာကြောင်းသေဆုံးသူအယောက်60ကျော်ရှိသွားပါပြီသေဆုံးသူတွေကိုရောအသက်မသေးကျန်ရနေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်ကြပြင်ထပ်ပြီးတော့မြေပြိုကြမယ်အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်ဆစ်ဆီနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
။ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရှင်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးပြင်းထန်ရွာပြီးမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါ။တေဆုံးသူအများစုကမွန်ပြည်နယ်ပေါင်မြို့နယ်တဲပြည်ကုန်းကျေးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြည်ကုန်းကျေးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားမှုဦးသိန်းထွန်းကအခုလိုပြောပါတယ
်အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆက်ရတဲ့အလောင်း62လောင်းရပြီအခုကျွန်တော်တို့ကတပ်ဖွဲ့ဝင်က140ပေါ့အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျာမြေပြော့နေလို့ဆိုတော့ကျွန်တော်ကလူနဲ့ပဲဟိုဘာဒီပစ္စည်းကလေးတွေလူနဲ့ပဲတယ်ပြီးတော့တုံနေတယ်လုံးပြီးတော့ဗနက်ပြန်မှာတော့ကျွန်တော်တို့ကဟိုချောင်းထဲတွေကြာရင်ကားကြီးဆွဲတယ်ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲ့ဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတော့တော့ရှာနေအခုတော့လူတော့တော်တော်နေတော့ပါပြီအောက်မှာမတွေ့တော့ဖြစ်သွားပါပြီ
မြေပြိုကျတဲ့တဲပြည်ကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကစက်ပြောပါတယ
်အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှပါတဲ့ drone နဲ့အပေါ်ရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ပြောဟိုကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့အနည်းကတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေထားတွေကတော့အဲ့လိုပေါ့။ရခင်းစင်းသိန်းကမှလမ်းလျှောက်တဲ့အချာလူတွေတွေ့ရပါဘူး။ပြီးတော့ကျွန်တော်တို့သုတမကြီးလည်းကျွန်တော်တို့ဓာကြီးကိုသတင်းပို့ထားဘူး။ဆိုတော့ကဲဆိုဒါကဘယ်နဲ့ပြန်မှာစီဝေးပို့ပြီးတော့မှဟိုဘူမိပြေရာပညာရှင်တွေနဲ့သေးသေးဆက်ပြီးတော့စုံစမ်းပါပါခင်ဗျာ
။မွန်ပြည်နယ်ပြင်တင်းလိုက်တိုင်းဒေသကြီးပိုင်ဖြစ်တဲ့ရေမြို့မှာလည်းရေကြီးရှန်နာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှမြေပြိုကျတောင်ကြောင့်တေဆုံးသူနှလောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြွနယ်လူမှုကျိုးဆောင်အဖွဲ့အတွင်မူဦးအောင်နိုင်ဝင်းကအခြေအနေကိုရှင်းပြပါတယ
်။ဖြစ်စဉ်ဖြစ်တော်ကတရနေ့ကဖြစ်တာဗျ။တရနေ့နေချင်းမှာဖြစ်တာ။အလောင်းကဒီနေ့မှာတွေ့တာ။လွဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီကဒီဟာတွေကကျွန်တော်တို့ရေတဝဲကားလမ်းဘိုင်းတိုင်းကိုဆက်ကိုမှာတောင်ပြိုကျပြီးတော့ပြုတ်ကျသွားတာ။ရေဦးပါနှစ်ဦးကပေတယ်နှစ်ဦးကပြည့်ရှင်တယ်။
ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကန်ဝင်တန်းကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်းလိုက်တိုင်းတို့မှာမိုးရွာတာတော့လျော့သွားပါပြီ။တောင်ပြိုကျတာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မှုကသုံးသပ်ပါတယ
်။မိုးဟာအချိန်တိုလေးအတွင်းမှာပေါ့ဒီအမြောင်များရသူအရှိရလဲဒီမိုးဟာသက်တိုက်ရွာထားတာပေါ့နော်ရွာထားတဲ့အနေအထားမျိုးလေးရှိတယ်။အဲ့ဒီကြောင့်လို့ဒီအကြောင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီပေါ့ဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အချိန်နဲ့ရာလီရဲလည်းတကြောင်ပေါ့နော်အဲ့ဒီကြောင့်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရေအတောင်ခံနေကြီးညောင်းကြီးချက်ချင်းမဆက်နော်နောက်တစ်ခုကတော့အဓိကဖြစ်တော့ဒီချိန်တိုလေးတွေမှာမိုးအမြောင်များရောလဲလို့ပေါ့နော်အဲ့ဒီကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းလိုက်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးအစံနာတွေဖြစ်ပေါ်နေပြီးရေပေးသင့်ပြည်သူ 9,000 ကျော်ရှိနေပြီဖြစ်ပါတယ်။ရေပေးသင့်နေရာတွေကိုဒုတမရဦးဟင်ရီပန်ထီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်းကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲအဖွဲ့တွေဖွဲ့စည်းထားပြီးရေပေးသင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့စေဝါတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။
ကိုထဲအောင်ခန့်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရေပေးတံသင့်လူလူအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေပေးတာကိုမြန်မာတာဝန်ရှိသူတွေဒီကနေ့လက်ခံရယူပါတယ်နှစ်နိုင်ငံနဲ့ဆက်ကုံသွေးရေးလမ်းကြောင်းမှာလမ်းနဲ့တံတားတွေပျက်စီးသွားတာဆက်ပြီးတော့ရေကြီးနေဆဲရှိတာကြောင့်နှက်ဆက်ကုံသွေးရေးရပ်ဆိုင်တဲ့လောက်ဖြစ်နေပြီးကုန်တင်ကားတွေမသွားနိုင်တဲ့အတွက်နဲ့နာဆုံးရှုံးတာတွေလည်းရှိနေပါတယ်ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်နဲ့အနီးဆုံးပြည်နယ်တွေဖြစ်တဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းရေဘေးတံကိုကြုံနေရတာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပြီးရေဘေးသင့်ပြည်သူတွေအတွက်အကူအညီတွေလည်းလိုအပ်နေတာပါထိုင်းအစိုးရနဲ့ထိုင်းစစ်တပ်ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်တွေချစ်ကြည်တရားကနေရေဘေးသင့်ပြည်သူတွေအတွက်စံစားစရာနဲ့တောက်ရည်တပ်နေပါတဲ့ကားသုံးစီးတိုက်ပစ္စည်းတွေကိုဒီကနေ့ဩဂုတ်လ23ရက်နေ့မှာလှူဒန်းခဲ့ပြီးမြန်မာဘက်ကလက်ခံယူခဲ့ကြောင်းမြဝတီခရိုင်အုတ်ချုပ်ရေးမှူးဦးတေဆောင်ကပြောပြပါတယ်
။ဟုတ်ကဲ့ခင်ဗျာတို့ဒီကနဲ့ကျွန်တော်ဒီကတက်မှမူနေပေါ့ဟိုလက်ကနက်ခံလို့ယူကြတာပါခင်ဗျာဟုတ်ဟိုအပေါ်မှာဟိုကားတုံးစီပေါ်မှာနည်းနည်းကွန်တိန်နာဘောက်စ်နဲ့တစ်စီးရှင်းလားသေးတဲ့ကားသေးမစီးပေါ့ခင်ဗျာ၆ဝန်းကအဓိကတော့မှဟိုစံတို့စီတို့ရိတ်ခါတို့ပေါ်မှာအရင်တော့ဂျီတန်တို့ဘာလို့ပါပါလဲဟုတ်ကဲ့စားစရာပါတယ်ဟုတ်ကဲ့
ကြီးနေတဲ့ရေကလက်ရှိအချိန်ထိတိတိသာသာရော့မသွားသေးတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတော့မယ်လို့လည်းသူကပြောပါတယ်မြန်မာပြည်ဘက်မှာဂျိုင်းတရားပျက်စီးနေပြီးကုန်တင်ကားတွေဆက်မသွားနိုင်ပဲဖြစ်နေတာကြောင့်ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့အတွက်ထိုင်းဘက်ကတော့ထိုင်းဘက်ငွေတန်း 2,000 ဘိုးလောက်နှစ်နာနေပါတယ်မြန်မာဘက်ကတော့ဩဂုတ်လ12ရက်နေ့ကနေစတင်ပြီးကုန်မပါတဲ့ကားတွေကိုဖြတ်တန်းသွားလာခွင့်ပေးနေတယ်လို့လည်းမြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်
ဟုတ်ကုန်မပါပေါ့ကုန်ပါခဲ့ရင်လည်း73နဲ့မကျော်တဲ့ဟာပေါ့
မြန်မာပြည်တနိုင်ငံလုံးမှာတဘာဝဘေးဒဏ်ကြောင့်လူဦးရေ 12,000 လောက်အိုးအိမ်စွန့်ခဲ့ရပြီးလက်ရှိမှာလူဦးရေစုစုပေါင်း 38,000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုလုံနေရတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံကပြီးခဲ့တဲ့ရက်တွေကပဲထုတ်ပြန်ခဲ့ပါတယ်မွန်ပြည်နယ်မှာဆိုရင်ရေကြီးပြီးရေပြိုမှုတွေကြောင့်တေဆုံးသူ60ထဲမှနေရှိနေပါပြီ။ရေဘေးဒုက္ခတွေတွေအတွက်တက်ဆိုင်ရာတာဝန်ရှိသူတွေသာမကပြည်သူတွေကပါတနိုင်တစ်ပိုင်အကူအညီပေးနေကြပါတယ
်။သောတာရှင်များရှင်မြန်မာနိုင်ငံအနှံ့အပြားမှာလက်တလုံးကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရသလိုလမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
VOA American အတန်းရတဲ့လေလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ရခိုင်ပြည်နယ်တွင်စစ်ရှောင်းဒေသခံတွေစားနပ်ရိက္ခာအခက်အခဲနဲ့ရင်ဆိုင်နေရတဲ့တဲ့တင်ဆက်ပါမယ်။ရေတိတ်တော်မြို့နယ်ဖက်မှာဆန်အပါဝင်စားနပ်ရိက္ခာတည်ယူခွင့်ကိုရေတပ်ကပိတ်ပင်ထားတဲ့အတွက်ဒေသခံတွေရိက္ခာပြက်လုံနေဖြစ်နေပါတယ်။ဒါအပြင်စစ်ဘေးဒဏ်ကနေပြေးလာကြရတဲ့ဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာအကူအညီလိုအပ်နေပြီလို့ပြောကြပါတယ်။စီမီမငိမ့်နေတဲ့အထက်စာနာရိတ်ကအခက်အခဲပါကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရ ဒေတာမြို့နယ်တွင်မေယူမြေကြောင်းတစ်လျှောက်ကရွာတွေမှာရှိတဲ့လူရည်တပေါင်းလောက်ဟာမြန်မာရည်တပ်ကနေပိတ်ဆို့ရိုက်ခါကတ်တားထားမှုကြောင့်စာဝတ်နေရခက်တွေ့နေရတယ်လို့ဒေတာတောင်မြို့အကူအညီပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
အဲမေယူမြေထဲမှာအဲနေပြည်တော်ကအများကြီးရောရေကြောင်းနဲ့တွိုင်းအကုန်လုံးဖြစ်တယ်ကျွန်တော်တို့ကမြို့မှာရှိတဲ့အကူအညီရဲ့အဖွဲ့ရလည်းဆန်းနေပါလို့ရှိရင်ဘလို့မှတွားလို့မရဘူးတွားခွင့်မပေးဘူးစာနဲ့ရိုက်ကဝင်မယ်ဆိုတော့လေအဲရေကြောင်းကပိတ်ဆို့ထားတော့အခက်ကြီးရှိတာပေါ့နော်တမျိုးနဲ့လို့ဟိုဘက်မယူခဲမဆိုရင်အမှတောက်လျှောက်ကြီးရောပေါင်းအမှအများကြီးရတဲ့တိတ်တော်မျိုးနေနေကြနေတာဆိုရင်လူကြီးခမ်းမန်းကြီးပြောမဆိုရင်တောင်းပေါင်းလောက်ကတော့ရှိနေအဲ့ဒါကြောင့်လည်းကြောင်းမယ်တော့အခက်ကြီးရတယ်လို့
ပြိကခက်ခဲဖြစ်နေတဲ့ဒေတာတွင်းကြီးရွာတွေကိုအကူအညီပေးဆောင်ဖို့ကလည်းအကူအညီပေးဖွဲ့တွေကိုဝင်ခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်ရတိတောင်မြို့နယ်စစ်ဆောင်ကျေးရွာတစ်ခုဖြစ်တဲ့မော်ထက်ကျေးရွာမှာတိုက်ပွဲသိမ်းဆောင်လာတဲ့စစ်ဆောင်ရွာသားတွေစန္ဒရိတ်ကအခက်အခဲတွေ့နေတယ်လို့လည်းမော်ထက်ကျောင်းထိုင်ဆရာတော်ကမိန့်ပါတယ်
ကျွန်တော်တို့ရမှာအခုဟာရေဆိုးချောင်းဆွဲခေါ်အဲ့လိုဒုက္ခတွေရှိနေတယ်ဟိုဟာစိတ်ကြီးချုံပေါ့သုံးလောင်လောက်ရှိနေတယ်ငခန်းတမ်းမတော်နဲ့ဟိုဗမာတမ်းမတော်ကစိတ်ကြီးတို့ကြောက်ပြီးတော့ဖြစ်လာရတာစိတ်ကဖြစ်ပြီးတော့ဘုရားကနေပြီးသူပြင်းနဲ့ဆလဲနဲ့ရှားပြီးတော့လူတွေကကြောက်ပြီးတော့မှဖြစ်လာကြတာအခုကတော့အဲ့ဒီဒုက္ခတွေကအခုအဆောက်အဦတွေဆောက်ပြီးတော့အဲ့လိုထားနေကြတာပြောင်းမလို့အခုမြင်လို့ရှင်လို့ပြောတာပါ
ဆရာတော်မိတ်တဲ့အထက်ကဖလက်နဲ့ချတယ်ဆိုတာကတော့ရေသားသင်းဘောကနေအမြောက်နဲ့ပြစ်တာကိုသေရခွန်နဲ့ပြောတာပါ။ဇူလိုင်လ20ရက်နေ့မနေ့ပိုင်းကမေယူမြစ်ကမ်းကြီးမှာကြောက်ချရပ်နားထားတဲ့မြန်မာတပ်မတော်ကြီးစစ်ရည်ရင်3စီးကိုအေအေဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့ပြီးမြန်မာစစ်တပ်ကနေကြေးရွာတော်များများကိုသေရွာပြီးတရွာပိတ်ဆို့စစ်ဆီးနေပါတယ်။ရေထိတ်တော်မြို့နယ်ပြည်နယ်လှုပ်တော်ကုဆေလဲဦးတီမောင်ဝင်းကတော့စံတင်ဖို့ခွင့်မရလို့သေရတွင်ရိတ်ခါပြလာနေပြီလို့ဆိုပါတယ်
ကျွန်တော်မေဆန်နိုင်တဲ့ပြည်မှာတော့ရေခါပြနေလို့ကျွန်တော်တို့ကပို့မမြရလို့ဆိုပြီးကျွန်တော်တို့လုပ်နေပါတယ်ပို့ခွင့်ရအောင်ကျွန်တော်တို့တော့မှသုံးလို့လာလို့မရနိုင်တဲ့အချိန်ဆက်ကနေ3-4ရက်လောက်ဖိတ်ထားပြီးဆိုရင်အဲဒီသောရင်အခက်ခဲတော့စားမသမရမရှိတော့ဘူးပေါ့ဒီနေ့အိမ်မှာတော့မှဆန်တတိလောက်တော့မှမရှိတဲ့လူတွေကများတယ်ကျွန်တော်
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေသေးပါဒီစစ်ရေးပဋိပက္ခတွင်ရခိုင်ဒေသမှာတာဝန်ထမ်းဆောင်နေကြတဲ့ရဲတပ်ဖွဲ့ဝင်တွေရဲလုံထုံလုံနီရဲချင်းဝတ်ထက်ကျော်လွန်တဲ့လှုပ်ရတွေကိုမပြုတ်လုကြဖို့အေအေရခိုင်တပ်မတော်ကနေမနေ့ကရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်ဒီအချိန်လေးကိုရခိုင်လက်နက်ကိုင်ဖွဲ့အေအေပြောရေးစုခွင့်ရှိသူခိုင်တုခကခုလိုပြောပါတယ်
သူတို့ရဲ့ရေလုံငန်းကိုရေးမလုပ်ပေးနဲ့နော်ဗမာစစ်တပ်တွေနဲ့အတူတူအဲ့ဒီစစ်ချင်းလေးတွေမှာသူတို့ပါဝင်ပြီးတော့ဒီတိုက်ခိုက်တာနောက်ပြီးတော့ဗမာစစ်တပ်တွေနဲ့ပူးပေါင်းပြီးတော့ပြည်သူတွေကိုမတရားနှိုက်ချက်နှင်းထားအနိုင်ကျင့်တာတွေနောက်ပြီးဥပဒေနဲ့တပ်ဖြတ်မှုတွေပဲကြာနော်အဲ့ဒါတွေအဖြစ်ရသွားမှုတွေအများကြီးပြုလုပ်ခဲ့ရရှိဒီလာဦးမျိုးနဲ့ချင်းကရေးစခန်းသေးကနေပြီးတော့မှဒီလက်နေကြည့်တဲ့ဥစ္စာမျိုးနော်ဆိုတော့ဒီအတွေကိုမရကန်ကရဖို့အတွက်ကျွန်တော်တို့ကနေပြီးတော့ဒုတိယအကြိမ်တတိပေးချင်းထုတ်ပြန်တာဖြစ်တယ်
ဖေဖော်ဝါရီလ10ရက်နေ့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအေကနေပရမကျေအသိပေးစာထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဆန်းပိုင်းကစပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့ကနေဗုဒ္ဓတောင်မြောက်ဦးဘုံရွှေကျုံမြို့နယ်ဘက်မှာရှိတဲ့ရဲတပ်ဖွဲ့စခန်းတွေကို၄ကြိမ်ထက်မနည်းပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ရတိတောင်မြို့နယ်ရေချောင်းပိတ်ဆို့ပြီးရိတ်ခါကတ်တပ်ထားတဲ့အခြေအနေနဲ့အေဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့တပ်မတော်ရဲ့သဘောထားကိုသိရှိဖို့တပ်မတော်ပြောရေးစုခွေးရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခတွင်ရခိုင်ဒေသခံရွာသား6000လောက်စစ်ဘေးသိမ်းရှောင်နေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်တွေ့နေစေအခြေအနေမှာရှိနေတယ်လို့ဒုက္ခတဲ့ကုညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တင်ပြတော်တာပါရှင်။အခုတော့ဟောင်ကောင်ကဆန္ဒပြပွဲအခြေအနေသတင်းပဲဆက်ရအောင်ပါ။ဟောင်ကောင်ကျွန်းမှာနောက်ဆုံးဖြစ်ပေါ်နေတဲ့ဆန္ဒပွဲပြပွဲတွေနဲ့ပတ်သက်လို့အကြမ်းဖက်မှုတွေမဖြစ်ပေါ်အောင်နှစ်ပတ်စလုံးကထိန်းသိမ်းသိမ်းနဲ့လှုံ့ဆော်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပြီးကနေဒါနိုင်ငံကလည်းတရုတ်အစိုးရအနေနဲ့ဆန္ဒပြသူတွေကိုအထူးသတိထားကင်တဖို့သတိပေးပြောကြားလိုက်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကတနင်္လာနေ့မှာဟောင်ကောင်လက်စစ်ကိုဝင်စီးလိုက်ကြတာကြောင့်လေကြောင်းပြန်သမှုတွေရာနဲ့ချီဖျက်သိမ်းလိုက်ရပြီးတဲ့နောက်မှာအခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါ။အာရှအာဆာဘာရာတီရဲ့တရင်အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်။ဟောင်ကောင်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတင်းတင်းလာနေမှာပြင်းထန်စွာဖျို့ခွင်းခဲ့ပါတယ်။ဟောင်ကောင်နိုင်ငံတကာလေးစိတ်ကိုဆန္ဒပြသူတွေဝင်စီးလိုက်တာကြောင့်လေကြောင်းပြန်တမ်းမှုအားလုံးနိဗ္ဗာန်ရဆိုင်သွားပြီးခဲ့တဲ့နောက်မှာအဲ့ဒီလိုဖျို့ခွင်းလိုက်တာပါ။ဆန္ဒပြသူတချို့ကအမေရိကန်အလံကိုကင်ဆောင်ပြီးသူတို့လှုပ်ရှားမှုကိုထောက်ခံပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆန္ဒပြအမျိုးသမီးတဦးကပြောပါတယ
်။I think they may try to catch the attention of Americans and try to get help.
ဆန္ဒပြသူတွေကအမေရိကန်ရဲ့အာရုံစိုက်မှုကိုရအောင်နောက်ပြီးအမေရိကန်မှာရှိနေတဲ့လူအခွင့်အရေးအဖွဲ့တွေရဲ့အကူအညီရအောင်လုပ်နေကြတယ်လို့ကျွန်မထင်ပါတယ်
။တခြားအမျိုးသမီးတဦးကလည်းအလားတူပဲအမေရိကန်ရဲ့အကူအညီရအောင်ဆန္ဒပြသူတွေကစူးစမ်းနေကြတဲ့အကြောင်းပြောပြပါတယ
်။ I guess
some of them are for racist flags for
American ရဲ့ထောက်ခံမှုရဖို့ဆန္ဒပြသူတချို့ကဒီအလံတွေကိုကင်ထားကြတယ်လို့ထင်ပါတယ်။ American ဟာလွတ်လပ်မှုကိုကိုးစားပြတာကြောင့်အခုလိုလုံလင်ကြတာလို့ကျွန်မထင်ပါတယ်
။အခုချိန်ထိတော့ American ကအကူအညီပေးနိုင်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောနေပါတယ
်။ But that's between Hong Kong and that's between China because Hong Kong is a part of China.
Hong Kong တရုတ်ပြည်မှာကြီးအုပ်ချုပ်မှုအောက်မှာရှိနေတာကြောင့် Hong Kong နဲ့တရုတ်နိုင်ငံကြားအကိစ္စပါ။သူတို့ဘာသာသူတို့ဖြည့်ဆည်းရမယ့်ကိစ္စပါ။ကျွန်တော်တို့ရဲ့ကြံဉာဏ်မလိုပါဘူး။
နောက်ဆက်လုံးကအကြမ်းမဖက်ကြဖို့အမည်မဖော်လိုတဲ့အမေရိကန်ရာရှိတူကတနင်္လာနေ့မှာပြောလိုက်ပြီးမတူညီတဲ့နိုင်ငံရေးအမြင်တွေကိုလေးစားဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကလည်းဟောင်ကောင်ပြည်သူတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုလက်ခံမှာမဟုတ်ကြောင်း Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။အမေရိကန်ထိပ်တန်းအရာရှိတွေဘက်ကမတူညီတဲ့သဘောထားတွေထွက်လာတဲ့အပေါ်တေအုဆူရကိုစန့်ကျင်တဲ့နာမည်ကြီးအမှုပညာရှင် Iwewe ကဝေဖန်လိုက်ပြီးသမ္မတ Trump ဆိုရအနေနဲ့အလုပ်တင်တာတွေမလုပ်ဘူးလို့ပြောပါတယ
် should supporting freedom and democracy and freedom of speech for
လွတ်လပ်မှုဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုထောက်ခံအားပေးသင့်ပါတယ်အင်အားကြီးနိုင်ငံတစ်ခုကအာဏာရှင်အစိုးရကိုပြတ်သားစွာရက်တီပြဖို့အင်မတန်အရေးကြီးပါတယ်အဲ့ဒီလိုမှမဟုတ်ရင်အသက်တွေဆုံးရှုံးကုန်ပါမယ
်တနင်္ဂနွေနေ့ကရဲကပစ်လိုက်တဲ့ပလတ်စတစ်ကြီးစံလမ်းဘေးမှာရှိနေတဲ့အမျိုးသမီးတူရဲ့မျက်လုံးကိုထိမှန်သွားပြီးတဲ့နောက်ဆန္ဒပြပွဲဟာအချိန်ပိုမြင့်လာပါတယ်အဲ့ဒီအမျိုးသမီးကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကမျက်စိတစ်ဖက်ကိုကာပြီးဆက်လက်ဆန္ဒပြခဲ့ကြပါတယ်။ပြင်းမှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးပုံမဲ့အစီအစဉ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကနေဒီမိုကရေစီအရေးနဲ့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းတဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရေးယူပေးရို့အတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ပြောင်းလဲလာခဲ့ပါတယ်။ဟောင်ကောင်ကဆန္ဒပြပွဲတွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့တရုတ်အစိုးရကခေါ်ဝေါ်သုံးစွဲနေတာကြောင့်အခြေအနေတွေဟာဒီတဲ့ပိုပြီးဆိုးဝါးလာမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။ကိုယ်စားဝင်လိုက်ပါရှင် FOA ကနေအခုထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Intel Set 17နဲ့ Mia Set 3ကျူရူတွေကနေတိုက်အဖန်ယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လင်းချိန်နဲ့တပြေးညီ FOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ FOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်တွင်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုအောင်လင်းကပြောပြပေးပါဦ
း။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ဝါကိုပိတ်ဆို့ဆန္ဒပြခဲ့ပြီးတဲ့နောက်ဒီနေ့မှလည်းဟောင်ကောင်ကထွက်မဲ့လေရင်ခီးစဉ်အလုံးကိုဒုတိယနေ့အဖြစ်နဲ့ဖြစ်လာရပါတယ်။ဆန္ဒပြသူတွေကလေဆိပ်တွင်ခီးတဲ့ထွက်ခွာခဲ့တဲ့အထိဝင်ရောက်ပြီးပိတ်ဆို့ထားခဲ့ရာကခီးစဉ်တွေအတွက်ဝန်ဆောင်မှုတွေရပ်ဆိုင်းခဲ့ရပြီးမိနစ်ပိုင်းကြာမှာပဲလေဆိပ်အာဏာပိုင်တွေကခီးစဉ်တွေဖျက်ဖို့ဆုံးဖြတ်လိုက်ကြတာပါ။အမေရိကန်ရောက်ရွှေပြောင်းဝင်ရောက်သူတွေနဲ့ကျန်းမာရေးနဲ့နေထိုင်ဆက်သမှုတွေပါဝင်အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေတယ်ဆိုရင်အမြင့်တဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခံယူခွင့်တားမြစ်သားမဲ့မူဝါဒအသစ်ကိုသမ္မတဒေါ်နယ်ထရန့်ဆွေးကကြေညာလိုက်ပါတယ်။စီမင်းတဲ့ဟာအမေရိကန်ကိုလာကြမဲ့သူတွေနဲ့ဆက်လက်နေထိုင်သွားကြမဲ့သူတွေအနေနဲ့ကိုအားကိုကိုကိုချေရောက်ဖို့ကိုရည်တည်နေအောင်အားပေးရအောင်မှဖြစ်ကြောင်းလဲအမေရိကန်ပြည်အစိုးရနိုင်ငံသားနဲ့လွှဲမှုကြီးကြပ်ရေးဌာနယာယီညွှန်ကြားမှုကန်ကုတ်ချင်နယ်လီကမနေ့ကမူဝါဒအသစ်ကြေညာရမှာပြောဆိုလိုက်တာပါ။ရုရှားနိုင်ငံမှာမကြာသေးခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာတာမန်သဘောလောက်ဖြစ်ရုရှားဆွေကဒီကနေ့ပဲပြောဆိုလိုက်သလိုတိုက်ပြည်မှာနိုင်ငံရေးချက်တဲတွေကြုံနေရတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေဟာကြီးကြီးကျယ်ကိစ္စမဟုတ်တဲ့အတွက်သမ္မတဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိတဲ့အကြောင်းလဲပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဩစတြေးလျနိုင်ငံဆစ်နီမြို့မှာဓာတ်နဲ့တက်ခတ်မှုကြောင့်အမျိုးသမီးတူသေဆုံးပြီးတူတန်ရခဲ့တဲ့အတွက်စိတ်မဝင်မှန်သူတယောက်ကိုအာဏာပိုင်တွေကဖမ်းဆီးရေးယူလိုက်ပါတယ်အသက်20နှစ်အရွယ်မျိုးသားတခြားလူတွေကိုပါတက်ခတ်ဖို့ကြိုးစားရင်းမဲ့အောင်မြင်မှုမရခဲ့ဘူးလို့လည်းရဲတွေကပြောပါတယ
်တတင်းအချင်းချက်ကိုကိုအောင်လင်းဦးကြီးညာတောက်ခဲ့တာပါရှင်ဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကကိုအောင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American အတန်းညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ9:00လိုင်းဒိုမီတာ25 kHz 953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလံမီတာ190 kHz 9505တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From Washington.